Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအတွက်လူအင်စန္ဒတွေနဲ့ပြည်ပြည်စုံတဲ့နှစ်သစ်ဖြစ်ပါစေရှင်။2022ခုနှစ်ဧပြီလ18ရက်စနေနေ့ည9:30 AM VOA စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ COVID-19 အရေးပေါ်ခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်မခွာညိုကပြောပြပေးသွားမှာပါရှင်။မြမစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုတက်ရောက်မယ်လို့ထိုင်းနိုင်ငံသားရေးဌာနကဒီကနေ့ပြောပါရယ်။မြမနိုင်ငံကမင်းအောင်လှိုင်ပါဝင်ခေါင်းဆောင်များပြားကအစည်းအဝေးတက်ရောက်မယ်အကြောင်းအတည်ပြုထားပါရယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရတာနီဆန်ဂရက်ကသတင်းတောက်တွေစီပေးပို့တဲ့ message ထဲမှာရေးထားတာပါ။ဒါနဲ့ပတ်သက်ပြီးတိကျအတည်ပြုဖို့စစ်ကောင်စီပြောခွင့်ရကို writer သတင်းဌာနကဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒါဟာဖြင့်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူပြီးကလေးကဆိုရင်စစ်ကောင်စီခေါင်းဆောင်ရဲ့ပထမဆုံးပြည်ပခရီးစဉ်ဖြစ်တယ်လို့ပြပခေါင်းဆောင်တွေနဲ့ပထမဆုံးအကြိမ်လူကိုယ်တိုင်တွေ့ဆုံတက်ရောက်တဲ့စီဝေးပွဲလည်းဖြစ်ပါလိမ့်မယ်။ဒီထိပ်သီးစီဝေးပွဲကိုတက်ရောက်ဖို့အာဆီယံနီးနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ကြားသင့်ဘူးလို့တောက်ချာနေမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးပြောခွင့်ရဒေါက်တာဆဆာကသူ့ရဲ့ Facebook မှာရေးသားထားပါတယ်။လူသက်ခေါင်းဆောင်ကိုဒီလိုဖိတ်ကြားတာဟာထိပ်သီးအစည်းအဝေးပွဲအတွက်ရှက်ဖွယ်လီလီဖြစ်ရုံသာမကမြမလူလူကိုစော်ကားမှုကြီးဖြစ်ယူဆရမှာဖြစ်တယ်လို့လည်းဒေါက်တာဆဆာကရေးထားပါဗျ။မြမနိုင်ငံမှာစစ်တပ်နဲ့ရဲကအရက်သားတွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတာကိုအခိုင်အမာပြစ်တင်ရှုံချတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ယိုရှီဟီရီရှူဂါရိုကပြောပါဗျ။တောက်ချာနေကအမေရိကန်သမ္မတအင်ဗျူရောမှာခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့ပူရွေးကြေညာချက်မှာအခုလိုပြောထားတာပါအကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်ဆိုင်းသွားစေဖို့ဖမ်းဆီးထားခံရသူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်အလင်းအမြန်ပြန်သွားဖို့ဖိအားပေးရေးဆက်လက်ရေးယူလှုပ်ဆောင်သွားဖို့မိမိတို့အခိုင်အမာတန်ဓေထံချထားတယ်လို့လည်းခေါင်းဆောင်နှစ်ဦးရဲ့ပူရွေးကြေညာချက်ထဲမှာပြောထားပါတယ်အဲ့ဒီတွေ့ဆုံပွဲပြီးဝါရှင်တန်မြို့တော်အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင်မှာလည်းဝန်ကြီးချုပ်ရှူကားကမြန်မာနိုင်ငံအကြောင်းထည့်သွင်းပြောဆိုသွားပါတယ
် Regarding the human rights situation in Myanmar Xinjiang Uyghur
မြန်မာရှင်ကျန်းဝီဂါဟောင်ကောင်နဲ့တခြားနေရာတွေကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးဂျပန်နိုင်ငံအနေနဲ့အခိုင်အမာထုတ်ဖော်ပြောဆိုသွားမှာဖြစ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲလှုပ်ဆောင်ပြီးတော့ခိုင်မာတဲ့အရေးယူမှုတွေစ조사ရှာဖွေသွားမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ရှူကားကပြောသွားတာပါဒီကနေ့မြမနှစ်ဆန်တရနေ့မှာလဲစစ်အာဏာသိမ်းမှုကိုစတင်နေကြတဲ့ကံကွယ်ပွဲတွေဟာမြို့ရွာအတော်များများမှာဆက်ရှိနေပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကလည်းအကြမ်းဖက်ဖြိုခွဲလို့အသေးပြောက်ရှိတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်မိုးကုံမြို့အောင်ချမ်းသာရပ်ကွက်မှာပြစ်ခတ်ဖြိုခွဲနေတဲ့ရုပ်တံပိုင်ဟာလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။ဒီပြစ်ခတ်မှုအတွင်းသေဆုံးသွားသူနှစ်ဦးရဲ့ကိုယ်ခန္ဓာတွေကိုဈေးလှဲလို့လှဲတစ်ခုပေါ်တင်ပြီးရဲတွေကတွန်းယူထားတဲ့ဓာတ်ပုံကိုလည်းလူမှုကွန်ရက်ပေါ်မှာတွေ့ရပါတယ်။ရန်ကုန်ရန်ကင်းမြို့နယ်မှာတော့အထွေထွေအုပ်ချုပ်ရေးရုံးမှာပောက်ကွဲသံကြားခဲ့ရပြီးစစ်ကောင်စီဖွဲ့ဝင်တဦးသေဆုံးခဲ့တယ်လို့ဒေသခံတွေက PUA ကိုပြောပါတယ်။လူမှုကွန်ရက်မီဒီယာတွေပေါ်မှာတက်လာနေတဲ့ရုပ်သံဖိုင်တွေအရမန္တလေးမြို့မှာလူထောင်ချီတဲ့အထွေထွေသပိတ်နဲ့မန္တလေးတန်ခါသမဂ္ဂရဲ့ငြိမ်းချမ်းရေးသပိတ်တွေကိုအစောပိုင်းမှာငြိမ်းချမ်းစွာလှည့်လည်နေတာတွေ့ခဲ့ရပေမဲ့နောက်ပိုင်းမှာတော့အကြမ်းဖက်ဖြိုခွဲခံခဲ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းလှုပ်ရှားမှုတွေအဖြစ်တာကေတလူငယ်တွေကရက်ွက်ထဲမှာစာရွက်တွေကိုလိုက်ကပ်ခဲ့ကြသလိုသခိုင်းတိုင်းကျွန်းလှမြို့နယ်နဲ့ကလေးမြို့နယ်တွေမှာလည်းခြေတက်ဆန္ဒပြခဲ့ကြပါတယ
်။ဘယ်ဥတော်ရဲတွေစာဆောင်ကားတော့အာဇာနည်သူရဲကောင်းများလက်ကျူ
ဒ တဝဲမြို့မှာလည်းမိုးရွရွာနေတဲ့ကြားကပဲခြိတက်စန္ဒပြခဲ့ကြပါတယ်စစ်အာဏာရှင်စန့်ကျင်ရေးစန္ဒပြပွဲတွေကတော့စားလန်ကြီးမြို့နယ်ဖောင်ကားရွာညောင်ဦးပေါင်မြို့နယ်တောင်ရှိကျေးရွာစတဲ့ဒေသအသီးသီးမှာရှိခဲ့ပါတယ်စစ်အာဏာသိမ်းကောင်စီကဒီကနေ့နှစ်ဆန်းတရနေ့မှာအထွေထွေလွတ်ငြိမ်ချမ်းသာခွင့်နဲ့အကျဉ်းသား 23,049 ယောက်လွတ်ပေးလိုက်ပါတယ်ဒီထက်မှနိုင်ငံရေးအကျဉ်းသားတွေပါသလားဆိုတာအတိအကျမသိရသေးပေမဲ့မနစ်ကတကြံတွင်းမှာတန်ကြပ်ထိုးခဲ့တဲ့အတွက်ပုံမှန် 905 ကာဂျီ 66 ကာဂျီတို့နဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ကလူငယ်3ယောက်ဖြစ်ကြတဲ့ကိုပိုင်ရဲသူကိုပိုင်ဖြိုမင်းနဲ့ကိုစရာလွင်တို့သုံးဦးတော့ပြန်လွတ်လာပါတယ်ဒီထဲကကိုစရာလွင်ကအပြင်းကဖြစ်နေတာတွေကိုသူတို့တေချာမသိသေးဘူးလို့ထောင်ပြင်းအရောက်မှာအခုလို့ပြောပါတယ
်ဌာနသိမ်းပြီးတဲ့အချိန်ကျွန်တော်နှစ်လခွဲလောက်မှကျွန်တော်လွတ်လာဆိုတော့ပြန်ရရှိတဲ့အချိန်နဲ့ပတ်သက်ပြီးကျွန်တော်အလုံးစုံချုံငုံမိချင်းကျွန်တော်မရှိသေးဘူးဆိုတော့ကျွန်တော်နားမလည်တဲ့အရာရှိအောင်မှကျွန်တော်ထင်တယ
်ခုလို့မနစ်ကဖန်ဆီးထားတဲ့ဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ဝင်သုံးဦးကိုလွတ်ပေးခဲ့တာနဲ့တရက်ထဲမှာပဲကျောင်းသားသမဂ္ဂတပိတ်ခေါဆောင်တွေလည်းဖြစ်ဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ဝင်တွေလည်းဖြစ်ကြတဲ့ကိုလင်းထက်ကိုကျော်မင်းထွန်းကိုစိုးထက်ဦးနဲ့မတ်ရွှေယူပါလင်းတို့လေးဦးလိုက်ပါစီနေလာတဲ့ကားကိုဒီကနေ့မနေ့ပိုင်းမှာအလုံးမျိုးနဲ့မှာတားဆီးရှာဖွေစစ်ဆေးပြီးဖမ်းဆီးခေါ်ဆောင်သွားပါတယ်
တဲ့ညားပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9653ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတင်းငွေမှာလိုင်းလက်မီတာ190ကီလိုဟတ်တင်905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်တော်ဝင်းမြန်မာစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့အနေနဲ့တရုတ်ရဲ့စင်ကာပူတွေကိုအတူရင်ဆိုင်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူလိုက်ကြပါတယ်။ဂျိုးဘိုင်ဒန်သမ္မတဖြစ်လာပြီးချိန်ကလေးကဆိုရင်ဂျပန်ဝန်ကြီးချုပ်ယိုရှိဟီရေဆူဂါဟာပထမဆုံးလူကိုယ်တိုင်တွေ့ဆုံတဲ့ဒီပခေါင်းဆောင်ဖြစ်ပါတယ်။သူတို့အနေနဲ့တရုတ်အပြင်မြောက်ကိုရီးယားရဲ့စင်ကာပူတွေကိုပါအတူရင်ဆိုင်ဆန့်ကျင်သွားဖို့နှစ်ဖက်စံတိတ်ထန်ချတာကြောင့်မနေ့ကပြောလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ဆူဂါနဲ့အိမ်ပြတော်ထိပ်သီးတွေ့ဆုံပွဲပြီးမှသမ္မတဘိုင်ဒန်ကအမေရိကန်နဲ့ဂျပန်တို့ရဲ့တံမဏိလိုခိုင်မာတဲ့မဟာမိတ်ဖြစ်မှုကိုဆက်လက်အားပေးတည်ဆောက်သွားမယ်တရုတ်ရဲ့စင်ကာပူတွေဖြစ်တဲ့အရှေ့တရုတ်ပင်လယ်တောင်တရုတ်ပင်လယ်ပြဿနာတွေအပြင်မြောက်ကိုရီးယားပြဿနာကိုပါအတူကိုင်တွယ်လှုပ်ဆောင်သွားမယ်လို့နှစ်ဖက်ကတိပြုခဲ့ကြောင်းသတင်းတောက်တွေကိုပြောပြပါတယ်ဒီခေါင်းဆောင်တို့ရဲ့ပူးတွဲစီညာချက်ထဲမှာလည်းအရှေ့အာရှပင်လယ်ထဲကပုံမှန်ချင်းတွေကိုတစ်ဖက်ဆက်ပြောင်းဖို့ကြိုးပမ်းနေမှုအားလုံးကိုဆန့်ကျင်လဲနောက်တောင်တရုတ်ပင်လယ်ဘက်မှာလည်းတရုတ်ရဲ့တရားမဝင်ရေပိုင်တဲ့ကြွေးကြော်မှုတွေနဲ့လုံရက်တွေကိုပါကန့်ကွက်တယ်လို့ပြောခဲ့ပါတယ်။ဒါအပြင်ပင်လယ်ပြင်ဆိုင်ရာကုလသမဂ္ဂဗဒိညင်နဲ့အညီလွတ်လပ်စွာရေချောင်းနဲ့လေချောင်းသွာလာခြင်းပေးထားတဲ့နိုင်ငံတကာဥပဒေတွေအတိုင်းလွတ်လပ်ပွင့်လင်းတဲ့တောင်တရုတ်ပင်လယ်ဒေသဖြစ်ရေးအတွက်လည်းနှစ်ဖက်လုံးမှာဘုံကျိုးစည်းပွားအခိုင်အမာရှိတာကြောင့်ဒီပူးတွဲအစီအညာချက်ထဲမှာထက်လောင်းကတိပြုခဲ့ကြပါတယ်ခင်ဗျာ။သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ဒုက္ခသည်လက်ခံရေးအရေးအတွက်ကန့်သတ်ခဲ့တာကိုရှေ့လာတယ်မှာဖြေလျှော့ပေးဖို့ရှိနေတယ်လို့အင်ဗျူတော်ကဆိုပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းကတည်းကတစ်နှစ်ထဲမှာဒုက္ခသည်15,000ထက်ကျော်ပြီးလက်မခံရေးကန့်သတ်ထားချက်ကိုသမ္မတဘိုင်ဒန်အနေနဲ့လည်းအရင်ကဆက်ချမှတ်ခဲ့တဲ့ပေါ်ဝေဖန်မှုတွေမြင့်တက်လာပြီးလေးမှာပဲအင်ဂျီရောကအခုလိုကြေညာချက်မနေ့ကထုတ်ပြန်လိုက်တာပါအမေရိကန်သမိုင်းကြောင်းရနှမ်းရှင်ကြည့်ရင်အရေးအတွက်နည်းသွားတဲ့ဒီဒုက္ခသည်လက်ခံရေးအရေးအတွက်ကို15ရက်မတိုင်ခင်မှာသမ္မတဘိုင်ဒန်ကဒီနှစ်အတွက်ပြန်တိုးမြင့်ပေးဖို့ရှိပါတယ်လို့အင်ဂျီရောကြေညာချက်ထဲမှာဖော်ပြထားပါတယ်တကယ်တော့သမ္မတဘိုင်ဒန်အနေနဲ့မနေ့တောက်ကြနေမနေ့စောပိုင်းတုန်းကပဲဒီအရင်သတ်မှတ်ခဲ့တဲ့တစ်နှစ်အတွင်း15,000ထက်မပိုရေးကန့်သတ်ထားချက်ကိုဆက်ချရှိဖို့သမရအမိန်ဖြစ်လက်မှတ်ထိုးပေးခဲ့တာပါဒီမနေ့မနေ့ကသမရအမိန်ထဲမှာပဲအခုအရေးအတွက်ကဆက်လက်ကြိုးကြောင်းစီလျော်ဆဲဖြစ်တယ်လို့ပြောခဲ့ပေမဲ့နိုင်ငံတော်အကျိုးစီးပွားနဲ့ပတ်သက်စရာဖြစ်လာရင်တော့ပြောင်းလဲပေးနိုင်တယ်လို့လည်းထည့်သွင်းဖော်ပြခဲ့ပါတယ်တစ်ချိန်တည်းမှာဆက်ဖော်ပြထားတာကဒီဗန္ဒာကြီးနှစ်ကုံမတိုင်ခင်ဝင်လာတဲ့ဒုက္ခတွေအရေးအတွက်ကအခုကန့်သက်ထားတဲ့ပမာဏပြည့်သွားရင်တော့လိုအပ်သလိုတိုးမြင့်လက်ခံပေးဖို့သမရအနေနဲ့ဆုံးဖြတ်ပေးကောင်းပေးနိုင်ပါတယ်လို့လည်းဆုတ်ထားပါတယ်မဲခေါင်မြေကြီးတဲ့တရုတ်နဲ့လာအိုစ်ဘက်ကရေကာတာတိစောက်မှုကြောင့်မြေကြောင်ပြောင်းလဲဘေးဒုက္ခနဲ့ထိုင်းနိုင်ငံသားတွေရင်ဆိုင်နေရပြီးဘဝရှင်သန်ရေးထိခိုက်လာနေပါတယ်။ ။ဤဆန်ဒေတာလိုလူတီများတဲ့ထိုင်းနိုင်ငံအရှေ့မြောက်အပူပိုင်း6စုဒေတာဟာလောစ်ကမ္ဘောဒီးယားတို့နဲ့နယ်စပ်ချင်းကပ်တည်ရှိနေပြီးဒေတာခံများစွာအနေနဲ့တရုတ်နိုင်ငံဘက်ကနေဒီနယ်စပ်တွေကိုဖျက်ဆီးတဲ့မဲခေါင်ရေးပြောင်းလဲရဲ့ဆိုကြောဖြစ်မိုးခေါင်တာရေကြီးတာတွေခံစားနေရပါတယ်။မဲခေါင်ရေးအထက်ပိုင်းမှာမကြာခင်နှစ်တွေအတွင်းကတရုတ်ဆယ်တွေတိဆောက်လာမှုကြောင့်မြေရောက်ပိုင်းထိုင်းစံဒေသမှာမိုးရင်းကာလမိုးခေါင်သွားပြီးမိုးလွန်မှာရေကြီးတဲ့အပြောင်းလဲဖြစ်လာတာကြောင့်မြေရေပေါ်မိခိုပြီးလောက်ကင်စားတော့ရသူတွေဒုက္ခရောက်လာနေတာပါထိုင်းအီစံဒေသကငါးဖန်သမားဆက်တာအစ္စရမ်ရန်ကအခု9ရနဲလာပြီးထောင်ကနန်းနဲ့ချီတဲ့ဒေသကငါးဖန်သမားများစွာရဲ့ဝင်ငွေတွေထိခိုက်လာတဲ့ဒီငွေနဲ့ဆန်ပြန်ဝယ်စားရတာမျိုးအခက်အခဲကြုံလာတာကြောင့်ဒီဆယ်ကြီးတွေဆက်မဆောက်ပါနဲ့တော့တော်လောက်ပါပြီလို့ BOA ကိုပြောခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့စီးပွားရေးအကျိုးမြတ်နဲ့ပထဝီမြေပြင်အနေထားရမြစ်ကိုထိန်းချုပ်နိုင်မှုအားသာချက်ပေါ်သာရှိပြီးရေအားလျှပ်စစ်ဆဲကြီးတွေဥစားတည်ဆောက်မှုစလုပ်ဆောင်ခဲ့တာကနေအခုလိုတခြားနိုင်ငံမှာဆိုကြိုးတက်ရောက်လာတာပါမြန်မာအပါအဝင်လောစ်ထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖျက်ဆီးထားတဲ့မိုင်းပေါင်း 3,000 ကျော်ရှိတဲ့ဒီမဲခေါင်မြေကြီးအတွင်းအခုမြေရေပြောင်းလဲဖြစ်လာတာကြောင့်ဒေသခံ၅ဖန်သမားတွေ900နိုင်မှုနယ်လာကဝန်စာရေးခက်ခဲကြုံလာနေပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာတော့ကိုဗစ် -19 ဒုတိယလှိုင်းပြန်တက်လာတဲ့အပေါ်ဟိန္ဒူဘာသာရေးပွဲတွေအကျဉ်းရုံးလုပ်ပေးဖို့ဝန်ကြီးချုပ်ကိုယ်တိုင်ကဒီနေ့တောင်းဆိုလိုက်ပါတယ်။အိန္ဒိယမှာဒီနေ့မှာပဲပိုးတွေ့သူသစ်နှစ်သိန်းကျော်အဖြစ်သုံးရက်ဆက်တိုက်တက်လာနေချိန်မှာဝန်ကြီးချုပ်နရန္ဒရာမိုဒီကလက်ရှိအဓိကဟိန္ဒူပွဲတော်ကြီးကိုအကြီးအကျယ်မလုပ်ဘဲအဖြစ်လေးသာလုပ်ကြဖို့ဘာသာရေးကန့်ဆိုင်သူတွေကိုအလေးနဲ့တောင်းဆိုခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ကြောင့်အခံရဆုံးဒုတိယအဆင့်ရောက်လာတဲ့အိန္ဒိယမှာသိဆုံးသူကလည်းဒီနေ့တည့်ရက်တည်းတထောင်ကျော်ခဲ့ချိန်မှာအခုလိုဝန်ကြီးချုပ်ရဲ့တောင်းဆိုမှုပြီးဘာသာရေးကောင်းဆောင်ဆမ်မီအက်ဒက်ဟန်နန်ကလည်းအခုဂင်ဂါမြေချိုးဝဲတဲ့လူများပြားမထွက်ကြဖို့ဆက်တောင်းဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့ဆေးရုံတွေမှာလူနာကတဲ့တွေအောက်ဆီဂျင်အိုးတွေနဲ့ကာကွယ်ဆေးတွေပြက်လက်တဲ့အထိဖြစ်လာတဲ့ကြာကဘာသာရေးပွဲနဲ့ရွေးကောက်ပွဲတွေဆက်ကွင့်ပြူထားတဲ့ပေါ်ကိုဗစ်ကဆိုးကြီးကိုကင်တွယ်တာနဲ့ပတ်သက်ပြီးအိန္ဒိယဆွေကဝေဖန်မှုတွေမြင့်တက်လာနေပါတယ်။ဒီနေ့အိန္ဒိယမှာပိုးတွေ့သူသစ်ပေါင်းသသိ 3,400 ကျော်ရှိပြီးစုစုပေါင်းကူဆက်သူ5သန်းဖြစ်လာကဒီနေ့သေဆုံးသူကလည်း 1,340 ကျော်ခဲ့ကစုစုပေါင်းသေဆုံးသူ 35,600 ကျော်လာနေတယ်လို့အစိုးရကြေညာချက်ထဲမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာလည်းကိုဗစ်ကြောင့်သေဆုံးသူ3သန်းကျော်လာချိန်မှာအခုလိုဘာသာရေးပွဲကြီးနဲ့ဂျုံနေပြီးကိုဗစ်ကူးစက်မှုတန်းပြန်မြင့်မားလာနေတဲ့အိန္ဒိယမှာဘာသာရေးပွဲတော်ကနေလက်ရှိအဖြစ်များနေတဲ့မျိုးကြီးတွေကိုပြန်လာသူတွေကိုလည်းတီးတန့်ခွဲကွာရန်တင်းလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ The Voice of America VOA စတိညာပိုင်းသတင်းတွေကိုမက်ခွာညိုနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်
ဒီကနေ့မြမရိုးရနစ်ဆန်တီးယားနေ့မှာတော့မိုးကုတ်မြို့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြုတ်ခွဲတာကြောင့်ဆန္ဒပြတဲ့သူတဦးထပ်မင်းနဲ့တင်ဆုံပြီးတော့9ယောက်ထပ်မင်းနဲ့ဒဏ်ရာရသွားခဲ့ပါတယ်။ရန်ကုန်မှာတော့မြို့နယ်ထွေထွေအုပ်ချုပ်ရေးရုံးတရုံမှာဘုံပေါက်ခွဲပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တယောက်တင်ဆုံခဲ့ပါတယ်။ဒီအချိန်နေ့ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။နိုင်ငံတော်ဆရာနာသိန်းစန်းကျင်နဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတာမှာမိုးကုတ်မြို့မှာတော့ဒီနေ့ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့ပါတယ်မိုးကုတ်မြို့အရှိဘတ်ချမ်းကအောင်ချမ်းသာရောက်ကမှာဆန္ဒပြတဲ့လူငယ်တွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေတာရေကြောင့်ထိခိုက်သေးဆုံးမှုတွေရှိတယ်လို့မိုးကုတ်မြို့ကတူက VOA ကိုပြောပါတယ
်မိုးကုတ်ကျွန်တော်တို့ဥစားမှာအောင်ချမ်းမှာရမှာအကြက်ခတ်မှုတွေဖြစ်ပါတယ်ဆန္ဒပြတဲ့လူတွေကိုလေနေ့လယ်ပိုင်းကပါနေ့လယ်ပိုင်းကျွန်တော်ဆက်လက်နိုင်ပါဝင်ကျွန်တော်ကပါအဲသေဆုံးမှာ၂ယောက်တန်ရာရတော့တယောက်လို့ကျွန်တော်ပြရပါတယ်ခင်ဗျာ
ဒီနေ့စောပိုင်းကစစ်ကောင်စီဘက်ကတပ်ဖွဲ့ဝင်တွေကလူ9ယောက်ကိုအသေးလိုချင်တယ်ဆိုပြီးတော့ပြောထားတဲ့ဗီဒီယိုဖိုင်တစ်ခုလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နှံ့နေပါတယ
်အသေးပဲလိုချင်တယ်9ယောက်တဲ့
ဘိုးဘိုးမျိုးကဒီနေ့ထိခိုက်ဒဏ်ရာရရှိမှုအခြေအနေနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ဖွဲ့ဝင်တဦးကတော့အခုလိုပြောပါတယ်အသေ
းဆုံးတာတော့တယောက်တဲ့အဲ့ဒါကတော့ဘလို့ဖြစ်တယ်လဲဆိုတော့ရက်ွက်တွေညနေပါတယ်ပိတ်ရအောင်ပိတ်ထားတာလေပိတ်ရကတော့အဲ့ရဲ့တက်တဲ့ရဲတွေကအဲ့ညမ်းနေဖွင့်တာဖွင့်တဲ့အချိန်မှာရက်ကတည်းကလူငယ်တွေနဲ့ဆန္ဒပြရတဲ့ပုံစံမျိုးဖြစ်တော့တော့ဒါရရတာ၄ယောက်ပဲအခုနောက်တယောက်ဆို၅ယောက်ပေါ့ 地中海来读研跳跳红枪打红枪打也不红枪打也去红打这不
古老老在马拉提松都提要被提票那边买，龙岩的物业有了，谁来的库我嘛填币，那里个中岛的朋友龙木公园的嘛对你也巴的，但要亚他嘞都为西拉将提个提松都先嘛，脑袋漂亮的西拉奶奶路，看嘛你家巴的，某个面嘛今天三阿漂亮龙岩的那上阿要看的阿在老大西个里面，皮个一个某个面个南里巴嘛龙岩的个 welcome 起来耶稣的三人耶稣给他讲，古老别看你那个皮带路都个十标巴的。
ဘုရမအရင်ကျွန်တော်တို့ရွှေကူရနာမှာကျွန်တော်တို့ welcome KI ဆိုတော့လမ်းပေါ်မှာရေးထားတာရှိပါတယ်အဲ့ဒါကိုအဓိကထားပြီးတော့တို့ပြစ်တဲ့ခတ်တဲ့လူပြောပါတယ်ခင်ဗျအမ်ဘရှိပါခင်ဗျတိတ်မရှိပါဘူးကျွန်တော်တို့ဟိုမှာဂျိုးကြကျွရကျွန်တော်90အစ်50လောက်ပါပဲသူကဟိုကျွန်တော်တို့ကလည်းဟိုပျောက်ကြားစနေလေးပေါ့နော်ဝေးကနေပြလိုက်ပြီးလိုက်ပြေးလိုက်အဲ့လိုလေးနဲ့ပဲ
ရန်ကုန်မြို့မှာတော့ဒီနေ့နေ့လယ်2နာရီလောက်ကရန်ကုန်မြို့နယ်ကအထွေထွေအုပ်ချုပ်ရေးရုံးမှာဗိုလ်ပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့နယ်မှာနေထိုင်သူတဦးကတော့ VOA ကိုအခုလိုပြောပါရစေ။ဒါပြင်ရန်ကုန်မြို့နယ်မှာနေထိုင်သူနောက်ထပ်တဦးကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောပြပါတယ်
အဲ့တော့အဲ့ချက်ကြလိုက်တော့မိုးရအုံတော့မိုးထိမ့်နေထင်တာပေါ့နော်အဲ့လည်းနောက်တစ်ချက်ဆက်ပေါက်တော့မဟုတ်ဘူးမဲတည်းပြီးအဲ့မှာနောက်တစ်ချက်ပေါက်တော့မှတေးချာသွားတော့မှအဲ့လည်းကိုလည်းပြီးပုံးတာပေါ့နော်ကြွအဲ့အနောက်မှာလည်းအဲ့လိုအတန်တေးတေးလေးတစ်ချက်ချက်ညီမတော့တစ်ချက်တော့ကြာလိုက်တယ်သူကတော့တစ်ချက်လည်းပြောသူကလည်းအတန်တေးတေးကိုလောကမကြောက်အဲ့အဲ့ဒါပဲတည်ရဲ့
ပေါက်ကွဲတဲ့အားဘလောက်လောက်ရှိတယ
်တော်တော်ကြီးရတယ်အဲ့တော့မိုးကြိုးပစ်ချလိုက်တယ်ထင်တာပေါ့နော်အဲ့လိုမျိုးမိုးကြိုးပစ်ချလိုက်တယ်ထင်တာ
အဲဒါမဲ့ဟိုကွာလေမိုးတိုးပြတာလည်းကျွန်တော်တို့ပြလုံးမှာမဟုတ်မှန်းသိသွားပါတော့။ရန်ကုန်မြို့နယ်နေ့ရက်ကွတ်အတွင်းမှာရှိတဲ့မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးတော့ဒီပေါက်ကွဲမှုကြောင့်စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်တဦးသေဆုံးပြီး၄ယောက်ဒဏ်ရာရခဲ့တယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ဧပြီလ၁၂ရက်နေ့တုန်းကလည်းအဲ့ဒီမြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာအသေးစားပေါက်ကွဲမှုတစ်ခုဖြစ်ခဲ့သေးတယ်လို့သိရပါတယ်။ဒါပြင်ဒီနေ့မှာတော့ရန်ကုန်မြို့နေရာတချို့မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအပြေးအဝါထောက်ခံပါတယ်ဆိုတဲ့စာတမ်းတွေပိုစတာတွေကိုတက်ကြွလှုပ်ရှားသူပြည်သူတွေကကန်ဆောင်ပြီးတော့ထောက်ခံကြိုဆိုတာတွေရှိခဲ့သလိုစာရွက်တွေကိုနေရာအနှံ့မှာလိုက်ကပ်တာတွေလည်းရှိခဲ့ပါတယ်။ဒါပြင်နိုင်ငံတော်ကဒီမန္တလေးနဲ့မုံရွာမြို့တွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပေမဲ့အပြင်းထန်ဖြိုခွဲတဲ့သတင်းတွေတော့မတွေ့ရပါဘူး။အခုလိုစစ်ကောင်စီဘက်ကဆန္ဒပြတာတွေပြစ်ခတ်နေမှုတွေရှိနေပေမဲ့လည်းနိုင်ငံတော်ကဒီသခိုင်းတိုင်းစလင်းကြီးကျွန်းလာနဲ့မွန်ပြည်နယ်ပေါင်မြို့နယ်ပါဝင်တခြားမြို့တွေမှာလည်းဆန္ဒပြတာတွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
မြန်မာနိုင်ငံမှာပြစ်ခတ်တပ်ဖြတ်မှုတွေရပ်ဖို့အပြင်တည်ငြိမ်မှုပြန်ပြီးပေါ်ဆောင်ပေးဖို့ခြေတင်ပတ်တဲ့ကျင်းပဖို့ရှိတဲ့အာဆီယံအရေးပေါ်ထိပ်သီးအစည်းအဝေးအတွင်းမြန်မာအနာသိစစ်ကောင်းဆောင်ကိုအားလုံးကဝိုင်းဖိအားပေးတောင်းဆိုတဲ့နယ်လို့မြန်မာအရေးကျွမ်းကျင်သူတွေကပြောပါတယ် ဒါပြင်အာဆီယံအနေနဲ့မြန်မာစစ်အာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်လာတဲ့ပြည်သူ့ကိုယ်စားပြုအမျိုးသားညီညွတ်ရေးအစိုးရကိုပါကိုယ်စားပြုခွင့်ပေးဖို့ဒီကျွမ်းကျင်သူတွေကတောင်းဆိုပါတယ်။အမေရိကန်တမန်ကြီးအောင်စကော့မာဆီယယ်မြန်မာအရေးကျွမ်းကျင်သူအမေရိကန်ပေါင်ပေါခဒေးဗစ်စတိုင်ဘတ်အရှိတော်အခြားရေးရကျွမ်းကျင်သူပေါင်ပေါခတူဦးနဲ့အာဆီယံကျွမ်းကျင်သူမြန်မာသူတေတီတူဦးတို့ကိုကိုဝင်းမင်းကတီးခြားဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာနိုင်ငံအရေးစတန်ဖို့တက္ကသိုလ်မှကျွမ်းကျင်သူတွေဒီတစ်ပတ်ထဲဆွေးနွေးခဲ့ပြီးစီအနာသိဖိနေမှုအဆုံးသတ်နိုင်ရေးနဲ့မြမပြည်သူတွေမျှော်လင့်ချက်ပြန်ရှင်သန်နိုင်ရေးနိုင်ငံတကာအနေနဲ့ဝိုင်းကူဖိအားပေးတင်တာတွေကိုပြောခဲ့ရမှာအဓိကပါဝင်ခဲ့သူတူဖြစ်တဲ့မြမနိုင်ငံဆိုင်ရာသံမကြီးဟောင်းမာဆီယာကဒီတစ်ခေါက်အနာသိမှုပြင်းထန်လုံမုံကို VOA ကိုသီးသန့်အခုလိုပြောပါတယ
် The coup is an absolute disaster for Myanmar.
အာဏာသိမ်းမှုကမြန်မာနိုင်ငံအတွက်တကယ်ကိုဘေးဒုက္ခကြီးပါဒါကလုံးဝကိုအကြောင်းပြစရာမရှိပါဘူးအာဏာသိမ်းတာတင်မကပါဘူးဆန္ဒပြမကူးပေါင်းမဆောင်ရွက်သူတွေအပေါ်ရက်စက်မှုကလည်းပြည်သူတွေအတွက်ကဆိုးကြီးပါလူအသက်တွေဆုံးရှုံးရတာဖမ်းဆီးခံရတာစတာတွေအပြင်ရုတ်တရက်စီးပွားရေးနဲ့တည်ငြိမ်မှုထိုးကျသွားတာတွေကမြန်မာပြည်သူတွေအားလုံးကိုထိခိုက်သွားစေပါလေအထူးသဖြင့်တော့လူငယ်တွေအတွက်ဆိုရင်မျှော်လင့်ချက်နဲ့အခွင့်အလမ်းတွေရိုက်ချိုးခံရပြီလို့ခံစားလိုက်ရတာပါဒီအပေါ်မှာပြန်ဆန့်ကျင်တွန်းလှန်နေတာကိုကျွန်တော်အထူးစာနာလေးစားမိပါတယ
်ဆန်မကြီးမာဆီယာဟာလက်ရှိစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အချိန်ချိန်တွေ့ဆုံဆွေးနွေးခဲ့ဘူးသူလည်းဖြစ်ပါတယ်အရင်1988စစ်အာဏာသိမ်းမှုမှာအရေးပါခဲ့တဲ့ဗိုလ်ချုပ်ကြီးခင်ညွန့်နဲ့အချိန်ချိန်တွေ့ဆုံဆွေးနွေးခဲ့ဘူးသူဂျော့ချ်တောင်တက္ကသိုလ်ပမောခစတိုင်ဘတ်ကလည်းအခု၄ချိန်မြောက်စစ်အာဏာသိမ်းမှုရဲ့မတူထူးခြားပုံကိုအခုလိုရှင်းပြပါတယ
်။ We're all very, very saddened and depressed and horrified by what's going on.
ကျွန်တော်တို့အားလုံးအခုဖြစ်နေတာတွေတော့ one step ပြတုံးလုပ်ခဲ့ရပါတယ်။အရင်88တုံးကလို့ပြန်ဖြစ်လာတာပါ။အကြမ်းဖက်မှုတွေမြန်မာလာနေပါတယ်။ဒါပေမဲ့စစ်တပ်ကနားမလဲတာကအရင်အာဏာသိမ်းခဲ့တဲ့အချိန်မျိုးကိုပြန်သွားလို့မရနိုင်တော့တာပါ။အခုမျိုးဆက်တစ်တွေကအရင်ထက်အများကြီးကိုလွတ်လပ်ပွင့်လဲနေပါပြီ။အခု generation Z တွေကသူတို့ဓာမျိုးကိုသိမခံနိုင်တော့ဘူးတဲ့လူမှုကွန်ရက်မီဒီယာတွေအင်တာနက်စတာတွေအားလုံးကလူတွေတရင်အားလုံးချက်ချင်းနှီးပါရစေခဲ့ပြီအရင်နဝတနာအဖခစ်တွေကတော့ဓာမျိုးမရှိခဲ့ဘူးအဲ့တော့လက်နက်ရှိတယ်ပြောနေတဲ့စစ်သားတွေအရင်ခစ်တွေတုန်းကတော့လူတွေကိုဖိအားပေးနိုင်ခဲ့တယ်ဒါပေမဲ့ရေရှည်တော့မခံခဲ့ဘူးအခုဟာတခြားထဲ့တွက်စရာအစ်စ်တွေပေါ်လာပြီမဟုတ်နောက်ဆုံးမူတီမာကစစ်တပ်ရဲ့ညီညွတ်မှုဆက်ရှိနေမလားဆိုတဲ့မေးခွန်းပါပဲ
မနေ့ကမှမြန်မာဆရာတော်ဝန်ပြီးဆုံးခဲ့သူအမေရိကန်သံတမန်ကြီးမာဆီယယ်ကလည်းအာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့အနေနဲ့လည်းမြန်မာအစိုးရဆက်အကြမ်းဖက်နေရင်အဖွဲ့ဝင်ဖြစ်ဆက်လက်ခံဖို့ခက်ခဲကြောင်းအပြင်းထန်ဆုံးဖိအားပေးနိုင်ဖို့အမေရိကန်နဲ့တရုတ်ပါဝင်တခြားနိုင်ငံတွေကအာဆီယံကိုဝိုင်းအားပေးကူညီတင်တယ်လို့အကြံပြုခဲ့ပါတယ်ဂျော့ချ်တောင်တက္ကသိုလ်အာရှလေးလိုက်ဌာနကဂုဏ်သုဆောင်ပမောခစတိုင်ဘတ်ကတော့အမေရိကန်အနေနဲ့မြန်မာဘဏ်ငွေကြေးစနစ်မှာအမေရိကန်ဒေါ်လာကိုသုံးခွင့်မပေးတဲ့ဖိအားပေးပြီးနောက်ကျန်းဖက်မှုတွေကနေထွက်ပြေးလာရသူတွေကိုလည်းလက်ခံရေးမြန်မာအိမ်ကြီးချင်းတွေကိုတိုက်တွန်းကာကိုယ်တိုင်လည်းမြန်မာဒုက္ခသည်တွေကိုလက်ခံခေါ်ယူပေးတင်တယ်လို့ဆိုပါတယ်ဒီနေရာမှာအရှိတောင်အရှာဆိုင်ရာကျွမ်းကျင်သူစတန်ဖို့တက္ကသိုလ်အရှိတောင်အရှာလေးလိုက်စီစဉ်ကပမခဂျော်နယ်အီမာဆင်ကတော့ရှေ့ဘက်စနေလို့ဖို့ရှိတဲ့အာဆီယံရေးပေါ်ထိပ်တီးပွဲမှာအကျန်းဖက်တာရရေးတက်လာမဲ့စစ်ကောင်းဆောင်ကိုဝိုင်းပြောတာအပြင်American အနေနဲ့လည်းနောက်ပိုင်းလာမယ့်အရှိအရှာထိပ်တိပွဲကြရင်မြန်မာတိုက်ခန့်ဆိုရဖွဲ့ကိုလည်းမဖိတ်ပါကသူနဲ့အခြားမာမိတ်တွေတက်ဖို့ခန့်နိုင်ကြောင်းကြိုးပင်းစင်ပြောထားသင့်တယ်လို့ဆိုပါတယ
် The United States should seriously consider approaching
အာဆီယံရဲ့အရှိအရှာထိပ်တိအစည်းအဝေးတွေကိုတက်လေရှိတဲ့ Australia, India, Japan, New Zealand နဲ့ South Korea ဒီ၅နိုင်ငံကိုနိုဝင်ဘာလကြရင် Brunei နိုင်ငံရဲ့မြို့တော်မှာကျင်းပမယ်ဒီနှစ်ထိပ်သီးအစည်းအဝေးပွဲမတိုင်ခင်ကတည်းကအမေရိကန်ကနေဦးဆောင်ပြီးတော့ချဉ်းကပ်တက်ပါလေ။အဲဒီထိပ်သီးအစည်းအဝေးပွဲမှာမြန်မာဘက်ကစစ်ကောင်စီတခုတည်းသာကိုစားပြုတက်မဲဆိုရင်သူတို့အားလုံးအတူမတက်ကြဘူး။ဒါမှမဟုတ်အတူမတက်ဖို့အလေးနဲ့စဉ်းစားရည်တွေဂျိုဒင်တောင်းဆိုသဘောတူညီမှုယူထားပြီးအာဆီယံကိုလည်းတိုးတိုးတိတ်တိတ်ကြိုးပြောထားဖို့အလေးနဲ့ဆစဉ်းစားတက်ပါလေ
။ဒီနေရာမှာစင်ကာပူခြေဆိုင် ISEAS ICS လို့တော့ခေါ်တဲ့အရှိတောင်အရှာလေးလိုက်ဌာနရှိမြမအစည်းအဝေးကသူတွေတီမမိုးသူစာကလည်းရွေးကောက်ပွဲအကူအစားပြုမြို့သားညီညီဆိုရပေါ်ပေါက်လာတာကိုလည်းထဲသွင်းစဉ်းစားဖို့ပါအာဆီယံရဲ့လက်ရှိအရေးပါလာပုံကို
အာဆီယံအနေနဲ့ဒါတိတ်မွေ့တဲ့အနေအထားမှာတော့ရောက်နေပြီ။ဒါကြောင့်လဲဆိုတော့အဖြစ်ကျွလွန်ထားတဲ့လူကိုဘာကြောင့်ဒီအဖြစ်ကဖြစ်ပြီးတော့ဒီအဖြစ်ကိုဘလို့ပြန်တက်မှတ်မလဲ ပေါ်လာတဲ့နောက်ဆက်တွဲအနေအထားတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတော့အနေအထားမျိုးမှာအာဆီယံကအဲ့လိုမေးရဆန်းရပြောရမယ်အနေအထားမျိုးရှိနေတယ်ဆိုတဲ့အခါမှာမမိုးလိုမြန်မာနိုင်ငံမှာအခုဆိုလို့ရှိရင် National Unity Government ဖွဲ့ပြီးသွားပြီ။အများပြည်သူအလုံးရဲ့စန္ဒကိုကိုစားပြုဖို့ဖြစ်ပေါ်လာတဲ့ဖြစ်စဉ်အနေအထားပေါ့နော်။အရင်က CRPH ပေါ့နော်။အဲ့ဒီဘက်ကအမြင်ကိုလည်းအာဆီယံအနေနဲ့ညှိနှိုင်းပေးဖို့နေဖို့ဆန်းဖို့ဆွေးနွေးဖို့ဒါထက်သွင်းစဉ်းစားပေးဖို့အရေးကြီးတယ်လို့လည်းမမိုးအနေနဲ့မြင်ပါတ
ယ်။ဒီ Stanford တက္ကသိုလ်ဆွေးနွေးပွဲကိုဗိုလ်ထုနေ့ကကျင်းပခဲ့ရမှာတခြားအဓိကဆွေးနွေးသူတွေကလည်းအခုတစ်ခေါက်အာဏာသိမ်းမှုကအရင်လိုပြန်တည်ငြိမ်အောင်စလုပ်ဖို့မဟုတ်ပဲမတည်ငြိမ်အောင်စလုပ်လိုက်တာဖြစ်တယ်။ဒါကြောင့်တည်ငြိမ်မှုပြန်ရဖို့အကြမ်းဖက်နေတာစရရဲ့လာမယ့်အာဆီယံရေးပေါ်ထိပ်သီးပွဲမှာမြန်မာစစ်ကောင်းဆောင်ကိုအပြင်းထန်ဆုံးဖိအားပေးတင်ပြီလို့ဆိုခဲ့ပါတယ်ခင
်ဗျာ။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဒီနေ့မြမရွရအတကြံပွဲတော်ကိုပြောစရာတကြံမဟုတ်ပဲတော်လန်တကြံဖြစ်သတ်မှတ်ပြီးကန့်ကွက်ဆန္ဒပြတာတွေလုပ်ခဲ့ကြတဲ့အကြောင်းမခွန်ညူကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။မြမနိုင်ငံဟာတနှစ်မှာ12လလုံးယာဒီအလိုက်ပွဲတွေအပြည့်ရှိနေတဲ့နိုင်ငံမှာဒီလို12လယာဒီပွဲတွေထဲမှာနှစ်သိကူအတကြံပွဲကတော့ဘယ်ခေတ်ဘယ်စနစ်မှာပဲဖြစ်ဖြစ်လူမျိုးပါတာမရွေးလူငယ်တိုင်းဆွဲလိုက်နှစ်ချိုက်ပြီးတကြံပွဲတော်ကိုဘလို့ဆင်နွှဲကြမလဲဆိုတာတကြံမတိုင်ခင်လတော်ကြကလေးကကြိုတင်ပြင်ဆင်ရင်းစိတ်ကူးနဲ့မြူးနေကြတဲ့လူငယ်တွေရဲ့အကြိုက်ဆုံးရိုးရာပွဲတော်ပါဒီနှစ်မှာတော့မြမတီအနှံ့တော်ရော့မျိုးပါမကြမ်းအတာရည်သဘင်ပွဲအထမမြောက်ပဲလမ်းတွေအလုံးရေဆူဖို့မပြောနဲ့ထွက်မဲ့သူတောင်မရှိပဲဖြစ်နေပါတယ်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေကြတဲ့လူငယ်တွေအလုံးကဒီနှစ်တကြံကိုပြောစရာတကြံလို့မတတ်မှတ်ပါဘူးတော်လှန်တကြံလို့ကမွန်တက်ပြီးအတာအိုးတပိတ်သွေးမတိတ်ဆေးတပိတ်စသဖြင့်စန္ဒပြဖို့အတွက်တတ်တတ်သာလူစုပြီးရေတစ်ခွက်မှဖြန့်ပက်ကစားတာမျိုးမတွေ့ရပါဘူးဒါကြောင့်မြမရိုးရတကြံသမိုင်းမှာတော့ရေကစားသူရောရေကစားမန်းတက်တွေပါပျောက်ဆုံးနေတဲ့ပထမဆုံးတကြံလို့ပြောလို့ရနိုင်ပါတယ်သူနာမြို့နယ်ကစန္ဒပြကြသူလူငယ်တွေတဲကနိုရာလို့အမည်လွှဲပေးထားတဲ့မိန်းကလေးဟာတော်လန်တကြံဆင်နွှဲရတဲ့အကြောင်းအခုလို့ပြောပါတယ်
။သူကကိုညီမတို့ကအရင်ကိုလိုမျိုးကြီးတကြံမှညီမတို့ကြော်လျာမရှိတော့ဘူး။ညီမတို့ကဒါဘလို့မကိုဒီချိန်ကပြောဖို့အဆင်မပြေတော့ဘူး။အဲ့တော့ညီမတို့ကဒီကာလာအတွက်ကိုညီမတို့ကဒီဟိုဟာအလဲဘလို့ပြောရမလဲ။ညီမတို့စအာနာရှင်တော်လန်နဲ့တကြံဖြစ်သွားတာပေါ့နော်။ဒါဒီတစ်ခေါက်ကတော့ကြော်လျာတကြံမဟုတ်ပေါ့နဲ့တော်လန်နဲ့တကြံဖြစ်သွားတာပေါ့။ဒီကာလာ၄ရက်လုံးမှာအကျိုးအကျအတက်ရောက်ရှောင်းမှာညီမတို့တော်လန်မှုရှိပါတယ်အခုကြီးညီမတို့အကျိုးနေ့မှာဆိုလို့ရှိရင်အတာအုပ်တကြံဟိုကအကျနေ့မှာဆိုလို့ရှိရင်တော့မုံမုံကြီးပေါ်တကြံလို့ဆိုပြီးညီမတို့လောက်ထားတာရှင်နေပြီးရင်အကျိုးအကျနေ့မှာဆိုလို့ရှိရင်ညီမတို့ဟိုကသွေးမတိတ်သွေးမတိတ်တကြံရှိတယ်အဲ့ဒီမှာမှာသွေးမတိတ်တကြံကိုတချို့တွေကဟိုဘယ်လိုပြောရမလဲအတိတ်မိတ်ကြီးကောက်ပြီးတော့မလို့တင့်ဘူးလို့ပါညီမတို့ဘယ်လိုနေလဲတို့တို့ချိန်မုန်းမှာပါပဲအဲ့တော့ညီမတို့ကဘာလုံးလို့ဆိုတဲ့ reason ကိုညီမတို့လို့ဟိုကသိစရာမလို့ညီမတို့ကောက်နေမှာအတိတ်မိတ်ကြီးလိုက်ပြီးကောက်နေစရာမလို့ညီမတို့လုံးဆရာရှိရအောင်ဆက်လုပ်ရမှာဖြစ်ပါတယ
်ကြံတုကြံတုအကြံအကြံတုစင်နန်းလေးပါဗျာကြံတုကြံတုအကြံတုစင်နန်းလေးပါဗျာကြံတု
ကြံတုစင်တော်လှန်တပိတ်စင်ရဲသူလူငယ်တွေဟာစစ်အာဏာသိမ်းမှုကိုစန့်ကျင်လာခဲ့တဲ့ရက်ပေါင်း80အတွင်းလူ900ကျော်တေဆုံးခဲ့တယ်ဆိုတဲ့စိုင်းပုတ်တွေအတအုံးမှထိုးပြီးတော့ လဲလဲစန္ဒပြကြတာပါ။အ
ိုင်းများပါပါလဲဆိုတော့အရင်နဲ့တန်းတော့ညီမတို့ကညီမတို့ကလောကဟိုဒီမိုကရေစီဓာတ်ပိတာဖြစ်တဲ့အတွက်ကိုညီမတို့ပြောရှုရှင်မယ်။ဒီတကြံဆိုတဲ့အဆင်လာညီမတို့ဒီညီမထုံးတဲ့ဆင်လာအရာကိုညီမတို့ဆင်နေလို့ရတယ်။တကြံရောက်ပြီဆိုတာနဲ့ညီမတို့ကပြောဒါပြောစရာကောင်းတဲ့အချိန်ပဲ။ဒီနေ့တော့တန်းမှုရှိရပြောစရာအချိန်မှာညီမတို့အနာရှင်တော်လန်နေရတယ်။ညီမတို့ပြောစကားမပြောပါညီမတို့မှရှေ့ဆက်မှာဒီအနာရှင်လောက်မှနေနေတယ်ညီမတို့မှအနာကတည်းကပြောင်းနေတယ
်။နှစ်တကူလူဒါနအနေနဲ့ကျမ်းမာရေးကောင်းဖို့တနှစ်တာမှာအစိုးရတွေနဲ့နေတာကလွန်မြောက်ဖို့ဆိုတဲ့နမိတ်နဲ့ဘုံလုံးရိပ်ပေါ်လှူဒန်းကြတဲ့လူဒါနတွေမှာလည်းစစ်အာဏာသိမ်းမှုဆန့်ကျင်ရင်းသေဆုံးသွားသူတွေကိုရည်စုပြီးဘုံလုံးရိပ်ပေါ်တွေကိုအနီရောင်ဆေးဆိုးထားပါတယ်။တိုင်းပြည်မှာနာရေးဖြစ်နေလို့တကြမ်းမှရေးမကစားနိုင်ဘူးလို့လည်းကြာဆုံးသူတွေကိုအောက်မေ့သတိရနေကြောင်းသတိတရကပီးတွေထိုးခဲ့ကြပါတယ်။နှစ်ဟောင်းကအညစ်အကြေးတွေဆွန့်ပစ်ခြင်းနှစ်တက်ကိုစိတ်သက်လူသက်နဲ့အတူစတင်ချီတက်ခြင်းဆိုတဲ့ပျော်စရာတကြံရဲ့အစဉ်အလာနဲ့အတိတ်နမိတ်တွေနေရာမှာ generation z လူငယ်အားလုံးရဲ့တိုက်တွန်းတောင်းဆိုချက်အတိုင်းအဖန်ခံထားရသူတွေကိုလှုပ်ပေးဖို့ကြွေးကြော်သံစစ်အာဏာရှင်အုပ်ချုပ်မှုကိုဆန့်ကျင်ကြောင်းဖော်ပြချက်တွေနဲ့တည်ဆုံးသူတွေကိုအောက်မေ့သတိရဂုံပြုတဲ့အမှတ်တရတွေကသာဒီနှစ်ရဲ့တကြံကိုတော်လှန်တဲ့ကြံအဖြစ်ဖုံလွှမ်းပြီးတနိုင်ငံလုံးကတညီတညွတ်တဲ့တော်လှန်တဲ့ပိတ်ဆင်နွှဲနေကြတာဖြစ်ပါရဲ့ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတောင်အမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဆင်အနာရှင်ကခံလိုက်တဲ့ရက်ွက်အုပ်ချုပ်ရေးမှုတွေဟာတချို့မြို့နယ်မှာနေထိုင်တဲ့သူတွေကိုအစင်းမဖြစ်မနေတိုင်ခိုင်းနေပါတယ်သူတို့အိမ်ရှိမိသားစုနဲ့လာလေတဲ့ဧည့်သည်တွေရဲ့အချက်အလက်တွေကိုရေးသားတိုင်ကြားခိုင်းတာပါတိုက်ခံလို့တဲ့သူတွေကိုရှာဖွေဖို့အတွက်ဆင်အနာရှင်ဆန့်ကျင်ဆန္ဒပြသူတွေရဲ့အိမ်အများစုရှိတဲ့ရက်ွက်တွေကိုပြမှတ်ချာခံရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်
။ဦးတောင်းတင်ဟာရန်ကုန်မြို့ရဲ့ကျူးကျော်ရက်ွက်မှာနေထိုင်သူပါ။သူဟာနှွေးခေါင်းခေါင်းနေဘူးတဲ့ခက်တုတ်တုတ်ရှောင်ရင်သူ့မျက်စိကတော့တစုံတစ်ခုကိုအပြေးလွှားရှာဖွေနေပါတယ်။ဒူတန်းရှိကြီးတန်းစီနေတဲ့ဆိုင်တစ်ခုရှိအရောက်မှာတော့သူတပြင်းရှိကြီးချရင်အိတ်တက်ကစာရွက်ခေါက်လေးချုပ်လိုက်ပါရဲ့သူရက်လိုက်တဲ့ဆန်ကမိတ်တူဆန်ပါအဲ
့တော့ဖြေတော့မှာသူကအဲကျွန်တော်တို့ကသွားပြီးပြောတာပေါ့နော်သူဘယ်ကုန်ဘယ်နည်းကျွန်တော်တို့ရက်ွက်ကြုံသွားမေးရရက်ွက်ကြုံသွားမေးဟဲ့အောင်လေမင်းတို့စာရွက်ကလူပိတက်စီငါတို့မပေးနိုင်ဘူးညော့ဟိုင်းမူရင်းတစောင်းယူသွားတော့မင်းတို့အဲ့မှာမိတ်တူဆိုရင်ဟာကျတော့ဝင်တော့ဝင်ဒါပေမဲ့ကျွန်တော်တို့ကသူပြောတဲ့အတိုင်းပေါ့နော်ကျွန်တော်မှအပြေးလွှားနေနိုင်ရဲ့အကုံလုံးကလည်းကြောက်နေပြီဒီမှာဓာတ်ပုံဆိုင်တွေမိတ်တူဆိုင်တွေကဟိုပိုက်ထားတာပေါ့မှာပိုက်ထားတော့အဲ့မှာတခြားနေဖို့
ဦးတောင်းတဲ့တို့ကျူးကျော့အိမ်အစုလေးရှိရဲ့ရက်ွက်တွေကိုအစီရင်ကြရမယ်လို့စက်ကောက်စီကခန့်ထားတဲ့ရက်ွက်အုပ်ချုပ်ရေးအဖွဲ့ကလာကြည့်ညားတာကြောင့်သူတို့ရက်ွက်တွေမှာအစီရင်တိုက်ပိုးများများနေကြတာပါမကြရင်အေးအေးခံရမယ်လို့ကြေညာသွားရလို့လဲဥတောင်းတင်ကဆိုပါရဲ့ဒီလိုအဲစင်းတိုင်ဖို့အတွက်အာနာပိုင်တွေကဖိအားပေးတာမျိုးသူ့အရင်ကမကြုံခဲ့ဘူးပါဘူ
းသူတို့လက်မခံအောင်လို့ပြောရမှလည်းကျွန်တော်တို့ပြစ်တာခိုင်းစေတာကိုသူတို့ညှော်ကြတာကိုကျွန်တော်တို့ကပ ီကမလိုက်နိုင်ဘူးဆိုခုသိတဲ့တိုင်းလေအမသိတဲ့တိုင်းတော့တို့ကခုနကမတည်လို့ခိုင်းစိတာမလုပ်ပေးနိုင်တာတို့ဟိုနိုင်မလိုက်နိုင်နိုင်တာတို့တို့ကမိုက်ကြီးနဲ့တရားဝင်လိုက်ချင်ရတာလေပြင်ရတာတဲ့ခါကျတော့ကျွန်တော်တို့တို့ကိုဘယ်လိုဖြစ်နေလဲဆိုတော့အခုကစစ်ဘိုးကမလို့လို့သူထောက်ရတော့မလို့လို့ဖြစ်နေ
အမှန်တော့ဦးသောင်းတင်တို့ရက်ွက်ဟာရန်ကုန်ကစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တဲမှာပါနေပါတယ်စစ်အုပ်ချုပ်ရေးကြောင့်ပိုဖိနှိပ်ခံထားရတာပါအလုံးလက်မဲ့ဖြစ်နေတဲ့ဦးသောင်းတင်ဟာသူကတ်ချူစက်ကူတွေကောက်ရောင်းပြီးရတဲ့ငွေ3000ကိုအစင်းရင်အကျွတ်မိသားစုတပ်ပုံချုပ်ဖို့2000လောက်သုံးလိုက်ရတာကြောင့်အတော်လေးအခက်ကြွေခဲ့ရပါသေးတယ်ကန်ဆိုးစွာနဲ့ပဲသူရိုက်ခဲ့တဲ့ပုံကိုရက်ွက်ယုံကမကြိုက်လို့ဆိုပြီးနောက်တစ်ခါထက်ရိုက်ရပြန်ပါတယ်
ดูอ้อมบ่တော့ပဲအပေါင်းတော့မပေါ်ပါဘူးဟိုပထုံးနဲ့နဲ့တူွားတာပေါ့အဲဒါမျိုးဆိုလက်မခံဘူးတို့ဒီချစ်ချစ်တော့တော့ဘာဒီချစ်တော့အောက်ချီွားနှစ်ခုတော့ပုံအောင်ရိုက်ပုံအောင်ထားအဲအဲ့ဒါပဲကျန်တဲ့အတိုင်းတော့မင်းကလေးလဲစကတ်မဝင်နဲ့ခေါင်းဝင်မဝင်နဲ့မရဘူးအဲဟိုမယိုးခလာပေါ်မှာအမိန်နဲ့အဲချစ်တော့ကနေပြီးတော့တကုံတော့မပေါ်အောင်တော့ရိုက်သေးတယ
်စစ်ကောင်စီကလုံခြုံရေးအကြောင်းပြပြီးတော့အဲစင်းရင်စစ်ဖို့အတွက်ရက်ကွက်သူမဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေရဲ့ပုံမှန်ဆက်ခွန်အပါအဝင်ပုံမှန်6ခုကို February 13ရက်နေ့ကပြင်ဆင်ဖြည့်ဆွတ်အစားထိုးခဲ့ပါတယ်။အထီလိုဖြည့်ဆွတ်ထားတဲ့ဥပဒေတွေနဲ့အညီအစီရင်တွေကိုထိထိရရဆက်သွားမယ်လို့စစ်ကောင်စီက March 9ရက်နေ့ကတပ်ပိုင်မီဒီယာတွေကနေကြေညာခဲ့ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကရက်ကွက်တွေတဲ့အထိကြက်ကအမှုဖွင့်ပြီးရှောင်သိမ်းနေသူတွေနဲ့သူတို့ဖန်စီထိန်းသိမ်းလို့သူတွေကိုရှာဖွေသွားမယ်လို့ပြန်ပြောင်းတင်းတင်းကြေညာခဲ့တာပါ။ဒါကြောင့်ပဲဆန္ဒပြလူငယ်တွေနေထိုင်တဲ့နေရာတွေနဲ့အာဏာရှင်စန့်ကျင်ရေးအားကောင်းတဲ့နေရာတွေမှာအဲစင်းရင်စစ်ပြီးဖန်စီရတွေလုပ်ခဲ့ပါတယ်။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကကချင်ပြည်နယ်ညချင်းနားစစ်တပ်ဘူးကမ်းနားလမ်းကိုလည်းတခြားရက်ကွက်တွေထက်အဲစင်းရင်စစ်တပ်ကိုပိုဖိအားပေးလုပ်ခဲ့ပါတယ်။အဲ့ဒီရက်ကွက်မှာနေထိုင်သူတဦးက
တကားဖွင့်ခိုင်းတယ်သူတို့ကအိမ်တကားတုံတုံတုံတုံတုံနဲ့ဖွင့်ခိုင်းမှာအိမ်သေးအပေါ်အခန်းနေတော့အိမ်ပေါ်အခန်းနေတော့မဟုတ်ဘူးဒါပေမဲ့အောက်ဆက်ကတော့စစ်သားတွေပေါ့နော်15ရောက်အယောက်20ဝန်းကျင်မရှိနဲ့15ရောက်တော့အနည်းဆုံးရှိမယ်စင်အကုန်ဝင်ကြည့်သွားတာအကုန်အဲ့တော့ဟိုတလောတော့ဆိုဒီစတာဘူးဘက်မှာဒီတပိတ်မှာဆန္ဒပြတဲ့လူတွေလူငယ်တွေကိုခေါ်ပြီးမှအိတ်ခိုင်းတဲ့အိမ်တချို့တွေရှိရလေအဲ့တော့သူတို့ဒသင်းစားမှလာဆက်တယ်လို့ကျွန်တော်တယောက်ရဲ့အမြင်မှာဟုတ်ကဲ့ကျွန်တော်တို့ဘက်မှာတော့ဖမ်းသွားတာတော့မရှိဘူးဒါပေမဲ့ဟိုတကားမဖွင့်ပေးတဲ့အိမ်တွေရောတကားဖြတ်တဲ့အိမ်တော့ရှိရ
အစီရင်တိုင်ခြင်းဆိုတဲ့ကိစ္စဟာလူအခွင့်ရေးချိုးဖောက်ခံနေရတဲ့ပြည်သူတွေကြားမှာထပ်ဆင့်ပြိနှိပ်ခံနေရတဲ့ကိစ္စရပ်တစ်ခုလည်းဖြစ်ပါတယ်လူမှုကွန်ရက်ဆာမျက်နှာတွေမှာတော့အစီရင်မတိုင်ဖို့တိုက်တွန်းမှုတွေပြုလုပ်နေရလဲရှိပါတယ်။ပြည်သူတွေကလည်းလူအခွင့်ရေးချိုးဖောက်ခံရတဲ့အပြင်ငွေကြေးကပေးဆောင်ရတဲ့အတွက်အဲ့ဒီပုံမှန်ကိုမကြိုက်နှစ်သက်ကြပါဘူး။ NLD အစိုးရလက်ချက်မှာတော့အစီရင်တိုင်ရတဲ့ရက်ကြေးဥပဒေရဲ့ပုံမှန်ဆက်ခွန်ဟာအချိန်မကျော်မှာအိမ်ထဲဝင်စစ်နိုင်အောင်အခွင့်အရေးပေးသလိုဖြစ်နေပြီးလူအခွင့်ရေးကိုဖောက်ဖျက်ရကြရဲဆိုပြီးတော့2016ခုနှစ်ကဖျက်သိမ်းခဲ့ရပါ2019ခုနှစ်မှာလည်းရက်ကြေးဥတွေကိုထပ်မံပြင်ဆင်ခဲ့ပြီးပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်တွေပိုရအောင်လုပ်ခဲ့ပါတယ်။ February 1ရက်နေ့တအားနာသိမ်းပြီးနောက်မှာတော့အဲ့ဒီတွေကပုံမှန်တချို့ကိုပြန်အသက်သွင်းခဲ့ရပါ။ရက်ကြေးဥပဒေနဲ့ပတ်သက်လို့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေတယောက်နဲ့ဒုအတန်ကစကားပြောပြခဲ့ပါတယ်
။ JDB အဲ့ဒီနဲ့ထပ်ထပ်သွားလို့ရှိရင်ပို့ပြီးတော့ဒီ2012ကနေပြီးတော့2016 2019မှာပြန်ထမ်းခဲ့တဲ့အပိုင်းတွေကပို့ပြီးတော့လွတ်လပ်မှုပို့ပြီးတော့ပေးထားတယ်ပြောမလို့ဟိုပြောပုံကိုရေးပလောက်ခွင့်တွေပို့ပြီးတော့ပေးထားတယ်ဘာလို့လဲဆိုလို့ရှိရင်ဥပမာဗျာအင်းစင်းရနေ့တိုင်းတိုင်ကြမလို့တော့ဘူးသူကသလလနဲ့ချီပြီးနေတဲ့လူတို့မှဟိုအကြောင်းကြားရတော့မယ်ဆိုတဲ့ပုံစံမျိုးနဲ့သူကပြောင်းလဲထားပြီးတယ်ပေါ့နော်ဖြေလျှော်ထားပြီးတယ်ပေါ့နော
်အာနာတိုင်းတက်ကရကျေးဥပဒေကိုပြင်ဆင်ရမှာအုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီကဓာတ်ရိုက်ခန့်ထားလို့ရတယ်ဆိုတာနဲ့ပုံမှန်တချို့ကိုကျူးလွန်ရင်ငွေတန်တထောင်ဒါမှမဟုတ်ထောင်ဒဏ်9ရက်ချမှတ်နိုင်တယ်ဆိုတဲ့အချက်တွေဖိစက်ခဲ့ပါတယ်။ဆဲအိမ်မှုရာအိမ်မှုလိုနေရာကိုတော့အရင်တာဝန်ထမ်းဆောင်ခဲ့တဲ့သူတွေပြန်လုံနေရာရှိတယ်လို့တချို့ကတော့ရက်ွက်တွင်နေသူတချို့ကိုနေရာပေးထားပါတယ်။ရက်ွက်တစ်ခုကခေါင်းဆောင်ကတော့ရက်ွက်တွင်ကိုစစ်ဘက်ကဓာတ်ရိုက်အုပ်ချုပ်တာထက် ရက်ကွက်သားချင်းအကအကွယ်ပေးနိုင်အောင်ဒီနေရာကိုလက်ခံရတာဖြစ်တယ်လို့ဆိုပါရယ်အစင်းရင်တိုင်ကြရတာဟာတကောင်စင်းရင်နဲ့အခြေချနေထိုင်သူတွေအကြောမသိတာပေမဲ့အခြေခံလူတန်းစားတွေရွှေပြောင်းအလို့သမားတွေနဲ့ကျူးကျော်နေထိုင်သူတွေအကြောကတော့ဝန်ချုပ်ဝန်ပိုဖြစ်ပြီးတော့ဓာတ်ရိုက်တရမှုတွေရှိနေပါတယ်ရန်ကုန်မှာလာအလို့လို့တဲ့ရွှေပြောင်းနေထိုင်သူတချို့ကလည်းအစင်းရင်မတိုင်ချင်တာကြောင့်ဇာကြီးကိုပြန်လည်နေထိုင်သူတွေလည်းရှိလာပါတယ်။စစ်အုပ်ချုပ်ရေးအောက်ရောက်နေတဲ့ကျူးကျော်ရက်ကွက်ကဦးတောင်းတင်ကတော့
မတိုင်ရင်မတိုင်ရင်ဆိုတာတနည်းတမောကတော့ကျွန်တော်ကြည့်ရတာတော့သူကဘယ်လိုလဲဆိုတော့အခုဥပမာတကူဒီကျွန်တော်ပြောကြသူကငားရဲ့အမျိုးကိုခုနှစ်ရက်တာမျိုးဒါမျိုးသူကလောက်ခိုင်းမှာလောက်ခိုင်းလို့ရှိရင်သူကအဲလူတယောက်ကိုတရားနှောင်းသူတို့တတ်မှတ်မယ်လို့ရုပ်သက်ပြေမြည်လာလူတယောက်တရားနှောင်းဆိုကြမှာကျွန်တော်အိမ်မှာပြဟိုဟာအကုန်လုံးကောင်းအိမ်မှာဆို15ယောက်ရှိအမှမင်းက1500လောက် 1500 လောက်ကျွန်တော်မပေးပဲမရတော့ဆိုတော့ဒီညမှာမှလူကသိနေမှာဘူးသားနဲ့ဟိုချီရှိတယ်ခိုင်းသူတို့ကဒါလောက်သားနည်းလို့နှုတ်မပုံလာပဲ
စစ်အုပ်စုပြင်ဆင်ထားတဲ့ရကြီးဥပဒေမှာတော့ရခင်ပယ်ပြတ်ကြတဲ့ပုံမှန်33ကိုပြန်လည်ပြချန်ထားပါတယ်ဒီပုံမှန်အရာရကြီးအုပ်ချုပ်ရေးမှူးဟာအဲ့စင်ရင်အတွက်ငွေကြေးတစုံတရာတောင်းခံလို့မရပါဘူးလူထုထဲမှာတော့အဲ့စင်ရင်တိုင်ခိုင်းတဲ့အပေါ်တုတ်ပြန်ပုံနှစ်မျိုးကွဲနေပါတယ်တချို့ကရွက်ကွက်ယုံရှိလူတန်းရှိကြီးတဲ့ဝင်တန်းစီနေချင်းတချို့ကလုံးဝမကြိုင်ဘူးလို့ညှင်းဆန့်ကြပါတယ်ရန်ကုန်မြို့ကဆန္ဒပြလှုပ်ရှားမှုတွေကြောင့်မကြခဏစစ်ဆေးခံနေရတဲ့ရက်ကွက်တခုနေပြည်သူတို့က
ဒီကောသူကမတရားအာဏာသိမ်းတာလေသူကတပုံအစိုးရအမှတ်ဆိုအကိစ္စရေသူကိုဆော့ဆချင်းဝင်ဖြစ်တဲ့ကအမိအာဏာဥညာဖိချန်ချဆိုတော့တန်ကြအောင်မလို့ဘာမှလုံးချအောင်မလို့လားအဲ့ကြောင်မှဟိုအရန်အကြောက်ကြီးကလွှမ်းမှုနေတဲ့လူကြီးဟောနတိုင်ကြမဖြစ်ကြမယ်အဲ့ဒီဟိုတကွေးကလည်းတိုင်တယ်အဲ့ဒီဘရောမလည်းတိုင်မှာမဟုတ်ဘူ
းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေးဇူးတင်လို့တိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်တို့တန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။မြန်မာနိုင်ငံမှာဆက်အနာသိမှုချက်တန်ရေး CDM အာနာဖီဆန်ရဲ့လှုပ်ရှားမှုနဲ့အတူလက်နက်ကင်တော်လိုင်းရဲ့လုပ်ငန်းစဉ်ကိုပါစတင်နေပြီဖြစ်ကြောင်း CRBH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပညာရေးနဲ့ကျန်းမာရေးပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောခဲ့ပါတယ် CRBH အနေနဲ့လက်နက်ကင်တိုက်မဲ့နီလန်းကိုပါဘာကြောင့်ဆုံးဖြတ်လိုက်တာပါလဲဒီနီလန်းကရောဖြစ်တင်ပါသလားဖြစ်နိုင်သလားဆိုတာတွေနဲ့ပတ်သက်ပြီးမြမအရေးလိလာသူဒေါက်တာတင်မောင်တန်းကိုမိုက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
စစ်ကောင်းဆောင်နေရဲ့သဘောထားနဲ့သူတို့အမြင်ပေါ့နော်အဓိကတော့ဒီသူတို့ CNN နဲ့နောက် Al Jazeera ကိုကိုစားပြုပြီးသွားတဲ့ဒီသတင်းဌာနကိုဟိုတွေ့ဆုံမေးမြန်းခံပေါ့နော်သူတို့အဲ့ဒီခါပေးတဲ့အချိန်တုန်းကပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကသူကပြောတာကဒီ1988 1962တုန်းကသူတို့ဒီစစ်တပ်အာဏာသိမ်းခဲ့တဲ့အတွေ့အကြုံတွေရှိတယ်အဲ့တော့သူတို့မြင်တဲ့ပေါ်ကလည်းဒီ CRPH ဆိုတာသူတို့အမြင်က online အစိုးရပဲဖြစ်တယ်ဟိုတရားမဝင်ဘူးအဲ့တော့ဒီလိုအနေအထားမှာသူတို့အရင်ကဒီစစ်အာဏာသိမ်းခဲ့တဲ့အတွေ့အကြုံတွေအရလဲဒီလိုအဖွဲ့အစည်းမျိုးတွေဒီလိုလှုပ်ရှားမှုတွေဆိုရင်သူတို့ကောင်းကောင်းဂင်တွေနိုင်ခဲ့တယ်ဆိုတာမျိုးသူတို့ပြန်ပြီးတော့တုံ့ပြန်ပြောဆိုတာမျိုးရှိပါတယ်ဆိုတော့အဲ့ဒီလိုမျိုးသူတို့ရဲ့ဒီစိတ်သဘောထားပေါ့နော်အခုလက်ရှိ CRPH ပေါ်မြင်နေတဲ့အမြင်အခုလူလူလှုပ်ရှားမှုပေါ့သူတို့မြင်နေတဲ့အမြင်တွေကဒီအခုလက်ရှိအနေအထားမှာရောတကယ်ပဲသူတို့ဂင်တွေနိုင်တယ်လို့ဆရာမြင်လားရှင်စစ်တပ်ကတကယ်ပဲအခြေအနေတွေကိုသူတို့ထိန်းချုပ်ထားနိုင်တယ်လို့မြင်လားရှင
်စစ်ရေးသဘောအရသူကထိန်းချုပ်ထားနိုင်တဲ့သဘောပဲဒါပေမဲ့အုပ်ချုပ်မှုသဘောအရဆိုရင်မဟုတ်ဘူးနော်အုပ်ချုပ်မှုလဘောရသူအုပ်ချုပ်လို့မရတော့နော်အဲ့တော့ပြည်သူတို့ကိုစောစောကပြောတယ်လို့ပဲစစ်ရေးတစ်ခုတောင်းကတစ်ခုကလွဲပြီးရေကျန်တာတွေအကုန်လုံးကသူရှုံးတယ်အစားအရာတက်ကတ တက်မလို့ရှုံးနေသွားပြီနော်အဲ့ဒီရှုံးနေခြင်းနဲ့အတူပြည်သူလူထုကြီးတရားလုံးနဲ့နားရတယ်အရင်လောက်ခဲ့ကြတဲ့တက်မလို့ခေါင်းဆောင်တွေလည်းနားရတယ်အခုခေါင်းဆောင်တွေလည်းနားရတယ်လူမှုရေးဘဝစီးပွားရေးဘဝအကုန်လုံးနားပါတယ်နော်ဒါကိုဘယ်လိုရပ်မလဲဆိုတာအရေးကြီးဆုံးအချက်ပါပဲအဲ့တော့ဗိုလ်မှူးချုပ်စောမင်းထွန်းကတော့သူဒီတက်မလို့ပြောရေးဆိုဝင်ရှိတယ်ပြောခိုင်းတဲ့အတိုင်းသူကပြောရမှာပါပဲပြောရေးဆိုခွင့်ရှိသူတယောက်နေနေကတော့အဲ့ဒီတော့သူကအသေးထိုင်ပြီးတော့ပေါ့နော်တင်းတက်ပြောင်းသွားဘူးဖင်ခုထိုင်ပြီးတော့နော်သူကပြောရမှာပဲ
တကယ်တမ်းတော့ဒီစစ်ကောင်စီကသူတို့ဒီနိုင်ငံတကာမှာလော်ဘီလုပ်ဖို့ဆိုပြီးတော့သူတို့ငှားထားတဲ့အကျိုးဆောင်အစ္စရေးလူမျိုးဒီကနေဒါနိုင်ငံသားပေါ့နော်အဲ့ဒီသူကိုသူတို့ငှားထားရဆိုတော့အဲ့ဒီလူရဲ့အကြံပေးချက်အရသူတို့ CNN တို့ပေါ့နော်ဒီနိုင်ငံတကာသတင်းဌာနကိုသူတို့ဖိတ်ခေါ်ပြီးတော့ဟိုသူတို့ဘက်ကအတန်းနေကိုသိရအောင်သူတို့လုပ်ပြရတယ်ပေါ့နော်တကယ်တမ်းကျတော့သူတို့ CNN ကိုခုသူတို့ဖိတ်ခေါ်ပြီးတော့ပြလိုက်တဲ့လုပ်ရက်ကတကယ်တမ်းသူတို့ဖြစ်ချင်းတယ်လို့လည်းဖြစ်မလာဘူးပေါ့နော်တကယ်တမ်းစစ်တပ်ကမြန်မာနိုင်ငံမှာဘယ်လောက်ထိဖိနှိပ်နေတယ်ဆိုတာနိုင်ငံတကာပို့ပြီးတော့ကွင်းကွင်းကွက်ကွက်တည်သွားတယ်လို့မျိုးဖြစ်သွားတော့နောက်ဒီအနာဂတ်မှာရောဒီလိုမျိုးနိုင်ငံတကာသူတို့ရဲ့ဒီ lobby ပေါ့နော်အကျိုးဆောင်ရဲ့အကြံပေးချက်အရာဒီနိုင်ငံတကာမှာသူတို့ဝင်ဆက်အောင်လုပ်ဖို့ဆိုတဲ့အဲဒီလိုအစီအစဉ်တွေပေါ့လေအဲ့ဒါတွေရောသူတို့ဘက်ကဘယ်လိုဟိုမျိုးဆောင်ရွက်လာနိုင်ကြရှိလဲရှင
်သူတို့ကတော့အဲ့တော့ဟိုရေဘူးအဖြစ်တော့အဲ့ဒီလိုရအောင်စူးစမ်းတဲ့နည်းတွေနဲ့ပြန်ပြီးသုံးမှာပေါ့နော်ဒါပေမဲ့အချက်တဲစီမံခံမှန်းမှုမှာတော့အရေးကြီးဆုံးအချက်တစ်ချက်ရှိတယ်။အဲ့ဒါကအမှန်တရားကိုတတ်ခံနိုင်ဖို့ပါ။နော်။အဲ့တော့တက်မလို့ဆိုတဲ့အဖွဲ့ကြီးကအမှန်တရားဖြစ်နေတာဖြစ်တဲ့အတိုင်းလက်ခံနိုင်ဖို့ပါ။မတို့ကိုလက်မခံဘူး။ကဘာကြီးကရောပြည်သူလူထုကြီးကရောစန့်ကျင်နေတဲ့လူကြီးတွေမတို့ကိုထောက်ခံတဲ့လူတွေနည်းနည်းလေးတည်းမှာပဲမနေတော့ဘူး။နော်အဲ့ထောက်ခံတဲ့လူတွေမှာရှင်ညာနေသရပါခြင်းပါမယ်ပေါ့ဗျာဥဝေရီစုပါခြင်းပါမယ်ပေါ့ဗျာနော်ဒါပေမဲ့ကြော်ကြည့်ဖို့လူနော်တကယ်အဖြစ်ကြီးရပါလဲဆိုဖွင့်ကြည့်ဖို့လူကျွန်တော်ထင်တယ်ဖွင့်ပြီးကြည့်ထားတဲ့ခေါင်းဆောင်တွေလည်းရှိတယ်လို့ထင်ပါတယ်တတ်မလို့လဲပါသူတို့ပြောခွင့်မသာကြလို့ထင်တယ်နော်အဲ့ဒီလိုဖွင့်ပြီးမကြည့်ဘဲနဲ့အမှန်တရားနဲ့ရင်းမဆိုင်မဲနဲ့အမှန်တရားကိုလိမ်လှည့်ဖြားဖို့တနည်းတစ်ခုနော်ကျွန်တော်တို့နော်အဲပုံပြပန်းပြဖြစ်အောင်လုပ်ဖို့ကြိုးစားချက်တွေအကုန်လုံးပါမောင်းမြတ်ပါဟု
တ်ကဲ့ဆိုတော့ဟုတ်ကဲ့အဲ့တော့ဒီစစ်တဲ့ထမ်းမှာတော့ဆရာတို့ဆိုလို့ရှိရင်လည်းဒါအတွေ့အကြုံရှိပါတယ်ဒီစစ်တပ်နဲ့အရသာဆက်ဆံရေးပေါ့နော်အရင်ဦးသိန်းစိန်အစိုးရလက်ထက်တူပေါ့နော်အဲဒီအရသာစိုက်မြန်မာနိုင်ငံမှာအပြောင်းလဲလေးစဖြစ်လာစအချိန်မှာဒီစစ်တပ်နဲ့အရက်ဖက်ဆက်ဆံရေးတို့မှာဆရာတို့ကိုယ်တိုင်လည်းသူတေသနာတွေလုပ်ခဲ့ကြတဲ့ခါကျတော့မြန်မာနိုင်ငံကဒီစစ်တပ်အတွင်းမှာရောဒီလိုအခြေအနေဇိုးတွေဖြစ်လာမယ်ဒီစစ်တပ်ကလည်းအဓိကဆုံးဖြတ်ချက်နေရာမှာရှိနေရဲဆိုတော့အသိစိတ်တမျိုးပေါ့နော်အဲ့လိုခေါင်းဆောင်ကြီးရောစစ်တပ်ထဲမှာအပြောင်းလဲနေနေပေါ့နော်သူတို့ထွက်ပေါ်လာနိုင်တဲ့အနေအထားမျိုးရောဟိုမျှော်လင့်ချက်ပေါ့နော်ဆရာတို့ရောအဲ့ဒါဘယ်လိုရှိလဲရှင
်အဲထွက်ပေါ်မလားမထွက်ပေါ်ဘလားဆိုတာကတော့နည်းနည်းလေးပြောဖို့ခက်တယ်ထင်တယ်တော့တိကျတဲ့ကျွန်တော်တို့သတင်းချက်လက်တွေလည်းကျွန်တော်တို့မရအောင်ပေါ့နော်အဲ20ခုနှစ်မေလာစပြီးရဲ့ဘုဂျုံမီးမေအောင်လိုင်းကထိပ်ပိုင်းကောင်းဆောင်တွေအပြောင်းလဲတွေကိုစပြီးလုပ်ခဲ့တယ်နောက်ဆုံး January လအလယ်လောက်မှာနေပြည်တော်တိုင်းမှုကိုပါလဲပြစ်ခဲ့တယ်ပေါ့နော်ဆိုတော့ဒါတွေအကုန်လုံးကသူကချုပ်ထိမှုအတွက်ပြင်ဆင်လာခဲ့ပြီပေါ့ဒါပေမဲ့အဲ့လိုလုပ်ခဲ့တဲ့ကတော့သူကဒီလောက်ထိနော်တုံ့ပြန်မှုပြည်တွင်းပြည်ပတုံ့ပြန်မှုပါကြီးမားမယ်လို့သူကမပြောသေးခဲ့ကျွန်တော်ထင်တဲ့အလားတူပဲခြားသောတပ်မတော်ကောင်းဆောင်တွေကလည်းကြော်လင့်ခဲ့ဖို့မရဘူးအဲ့ဒီတော့နော်လောက်ရမှာကပ်ွက်ကြတဲ့လူတွေတချို့ရှိတဲ့လက္ခဏာတွေပြပေမဲ့ရေပူရအားဖြင့်အမိန်ကိုနားခံပြီးဆောင်ရွက်ခဲ့ကြဒါပေမဲ့အခုကျွန်တော်တို့ကြုံနေရတဲ့လက်တွေ့ဖြစ်နေတာကပျော်နေတာနေတခြားစီဖြစ်သွားပြီတပ်ပလိုမျောနေတာနေတခြားစီဖြစ်သွားပြီပိုပြီးဆိုးတဲ့ပိုပြီးကြောက်ထဲကြနိုင်တဲ့လမ်းကြောင်းကြီးကိုကျွန်တော်တို့သွားနေတယ်နော်တပ်ပလိုလေးလေးနဲ့စဉ်းစားဖို့လိုတယ်အဖွဲ့တပ်ပလိုအဖွဲ့စည်းအနေနဲ့လ လေးလေးနဲ့စဉ်းစားဖို့လိုတယ်အရင်တော့ကခေါင်းဆောင်တွေလည်းစဉ်းစားဖို့လိုတယ်ဘာလို့လဲနော်အမှကျွန်တော်တို့ဒါပြည်ကြေးဒုတိယဝန်ကြီးပြီးတော့ဝန်ကြီးဖြစ်ပြီးတော့လုပ်ခဲ့တဲ့ဒါဥယျာထွတ်ဆိုလို့ရှိရင်အဲသူ့ရဲ့ Facebook မှာကျွန်တော်တင်တာဒီတိဆောက်ခဲ့တဲ့စနစ်တွေနဲ့တိဆောက်ခဲ့တာကိုပြုံးတော့နှစ်မျိုးစရာတော့ခေါ့တော့ဒါကခုနအဖွဲ့အကူအခိုင်ဆိုတဲ့ဒီမိုကရေစီအရေးကိုတွားတဲ့အခါအဖွဲ့ကိစ္စတွေတော်တော်များများလုပ်ပြီးအကူအတွက်တော့ဂျင်ဂျာရေးဖြစ်စဉ်ကြီးတစ်ခုလုံးကိုတိဆောက်ပြီးအကူဖို့အတွက်ကျန်စီနေတဲ့ဒါတွေကိုလုံးပြပြသွားခဲ့ပြီးဖြစ်တဲ့အတွက်ကြောင့်တတ်မတော်ကအလေးနဲ့စဉ်းစားတင်တယ်နော်အလေးနဲ့ပြန်တဲ့သုံးသပ်တဲ့နဲ့အချိန်မဆွဲဖို့လိုအပ်တယ်မဟုတ်လို့ရှိရင်နော်ကျွန်တော်တို့ဒီအခုဒုက္ခရေးတော့ကျွန်တော်တို့ကောင်စီကနေပြည်ပေးတယ်လို့ပဲမြန်မာနိုင်ငံကဆီးရီးယားလို့ပြောသွားမယ်ဂျော့ချ်ယူဆိုတာစင်ကာပူနိုင်ငံသားဝင်ကြီးကလည်းမြန်မာနိုင်ငံဟာလစ်ဂျက်ဆီးရီးယားလို့ဖြစ်သွားမလားဆိုပြီးအစိုးရကြီးတွေကသူစိုးရင်ကြီးစွာနဲ့နော်သူ့ရဲ့ဟောပြောပွဲတစ်ခုမှာပြောခဲ့တာအောင်လည်းကျွန်တော်တို့တွေ့ရတယ်ဒါတွေကအလေးနဲ့စဉ်းစားဖို့လိုပါတယ်နော်မဖြစ်သင့်ပါဘူးမြန်မာပြည်ဟာလူတိုင်းတတ်မတော်ကောတိုင်းရင်းသားတွေကောကြည့်သူလူလူကြီးတရားတော်ကောအကုန်လုံးနာကြမဲ့နော်ပြက်သုံးငိမ့်တဲ့ကိုဝင်နေတဲ့အတွက်ကြောင့်မို့တတ်မတော်ခေါင်းဆောင်ပြီးစဉ်းစားဖို့လိုအပ်တယ်နော်တွေ့ဆုံဆွေးနွေးစကားဝိုင်းကိုအပြန်ဆုံးဖွင့်ဖို့လိုအပ်တယ်အခုဆိုလို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂထွေထွေပြည်မှုချုပ်ရဲ့အထူးကိုယ်စားလှယ်နော်ခရစ်စတင်ရှရိနာဘူတကာကနော်ကျွန်တော်ဘူကနာကသူကဘင်္ဂောက်မှာထိုင်ဆောင်နေတဲ့အဖြစ်မျိုးဖြစ်နေတယ်။နော်။ဆိုတော့ဒါတွေအကုန်လုံးကိုဖိမို့လို့အဲ့လိုဖိတဲ့အခါမှာလည်း CIA ပေးရှာတောင်းဆိုထားတဲ့အတိုင်းနော်။ဒေါ်ဆန်းစုကြည်နဲ့နော်။ဒေါ်ဦးဝင်းမြင့်ဒေါက်တာဇော်မြင့်မောင် NLD ခေါင်းဆောင်တွေအပါအဝင်ဖန်စီထိန်ထိန်ထားတယ်လွတ်ပြီးမှအများကြီးလူပါလေ
။ဟုတ်ကဲ့။အဲ့တော့အခုဒီလူထုလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်။ဆိုတော့အခုဒီ February 1ရက်နေ့စစ်အာဏာသိမ်းပြီးကတည်းကပေါ့နော်လူထုတွေကဒီစစ်အာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုသူတို့ပုံစံမျိုးမျိုးနဲ့စာခဲ့တဲ့ CDM လို့အမိတ်အာဏာဖီဆန်ရေးဒီလှုပ်ရှားမှုကနေပြီးတော့နော်အခုဆိုရင်ဒီတတိုင်းတပြည်လုံးတကယ်လူပင်လေကြီးလို့ပဲထွက်ပြီးတော့သူတို့ဆန္ဒပြခဲ့ကြတယ်ဒါကိုရဲဆက်ဆက်ဖြိုခွဲတယ်ဖြိုခွဲနေပေမဲ့လည်းလူထုလှုပ်ရှားမှုတွေအဲ့လိုအဆက်မပြတ်သွားအောင်မျိုးအတီးတီးမှဖော်ဆောင်နေတယ်ဒီလိုလူထုဘက်ကစရနာသိန်းတာကိုသူတို့လုံးဝလက်မခံဘူးဆိုရဲဒီလှုပ်ရှားမှုကဆက်ပြီးတော့ဒီစရနာသိန်းတာမရက်မတန့်ချင်းဆက်ပြီးဖြစ်နေမလားဒီလူထုရဲ့ဒီရက်တီချက်ကိုဆရာဘယ်လိုမြင်လဲရှင
်အာကျွန်တော်အနေနဲ့ဆိုလို့ရှင်တော့ဥညွတ်တယ်လို့ကျွန်တော်ပြောရမှာပဲเนาะအလေးနဲ့ဒီလိုတိုက်ပွဲဝင်နေတော့ဒီလိုစိတ်ဓာတ်ပြင်းပြဆိုတော့ပြောနေတဲ့လူတွေအားလုံးကြဆုံးသွားတဲ့လူတွေအားလုံးကျွန်တော်ဥညွတ်ပါတယ်เนาะဒါကเนาะအင်ဗတာလေးစားဆရာလည်းကောင်းတယ်เนาะဒီလူငယ်တွေအထူးသဖြင့်လူငယ်တွေပေါ့နော်သူတို့ရအနာဂတ်မတို့အနာဂတ်ကိုတော့အပြည့်မခံနိုင်ဘူးဆိုဟုတ်တယ်အနာဂတ်ကလည်းမြင်နေရအင်မတန်ရက်ဆက်တဲ့ဖြိနှိပ်မှုကြီးလာတော့မယ်ဆိုတော့မြင်နေရတယ်အခုလှုပ်သွားတဲ့လှုပ်ရက်တွေအကုန်လုံးကနော်ရခိုင်မှာဖြစ်ခဲ့တယ်နောက်နိုင်ငံတွေကဆွဆွဲထားကြတဲ့လူမျိုးတုံးသတ်ဖြတ်မှုဆိုတဲ့အခြေခံအရာပြီးရင်တိုင်းပါစစ်နယ်မြေမှာကျန်ထမ်းခဲ့တဲ့ဟာเนาะချေးရွာတွေကိုလေးညက်နဲ့ဘုံကျဲကျစ်တာအနာကကဖိနှိပ်မှုရက်ဆက်မှုအပေါင်းတပ်ဘူးဆောင်းပြီးလာတော့မယ်ဆိုတာကြီးကိုမြင်နေရတယ်ဒါအခုကံတယ်အမှန်တရားအရေးကြီးတယ်เนาะဒါပေမဲ့စစ်ရေးသဘောအရတော့ဟုတ်တယ်เนาะသူတို့တိုင်းနေမှာတိုင်းတယ်ဒါပေမဲ့သူတို့နိုင်တယ်ဆန္ဒပြလှုပ်ရှားနေကြတယ်ပြည်သူလူထုကြီးတက်လို့နိုင်တယ်နိုင်ငံရေးရနော်နိုင်အုပ်ချုပ်ရေးရနိုင်တယ်နော်အနာဂတ်ကိုထူထောင်မှုရယုံကြည်မှုရတယ်နိုင်တယ်တက်မလို့ယုံကြည်မှုလုံးဝစင်ကြအဲ့ဒီခေါ်လာပေါ်လေးလာနေတယ်ကိုတက်မလို့ပေါ်မှာယုံကြည်မှုကစင်ကြနေအခုပြန်ပြီးလာပြီးတော့ဖိတ်ပြီးတော့ခေါ်လာပေါ်ကြီးကိုဖိဖို့ကောင်းတယ် CNN နဲ့မကောက်ဘူးတက်ဖို့အကြီးကနော်ဒီအဖွဲ့ကြီးကိုတူတူစစ်တမ်းလေးလုပ်ပေးပါဗျာဆိုဖိကြည့်ဖို့တော့ကောင်းတော့ဘလောက်ထိတက်မတော်အပေါ်မှာယုံကြည်မှုထိုးကြနေတယ်ဆိုတက်မတော်သားတယောက်ရဲ့ဂုံတိတ်ခါဘဝဆိုတာလ ူးသက်ပြီးတော့အောင်နိုင်တာမဟုတ်ဘူးပြည်သူလူထုကြီးကယုံကြည်တာငါတို့ဘဝကိုကာကွယ်ပေးနေတယ်လို့ယုံယုံကြည်ကြည်နဲ့ချီးမြှောက်တာကအဲ့ဒါတမလို့သားဒီရဲ့ဘဝအဲ့ဒါကြီးတခုလို့ကြွကြွကြုံသွားဘဝအတိတ်ပဲရပြောရရင်တက်မတော်သားတယောက်ရဲ့ဘဝလုံးဝအတိတ်ပဲမရှိတော့ရာဇဝတ်သားတယောက်ရဲ့ဘဝဖြစ်သွားတက်မတော်ဒါကကြဆုံးမှုဖြစ်တယ်နော်တစ်ဖက်မှာဟုတ်တယ်ကျွန်တော်တို့ဆုံးရှုံးတာတွေအများကြီးရှိတယ်ဖန်ခါရတာတွေအများကြီးရှိအမှုပညာရှင်တွေ905နဲ့အမျိုးမျိုးဒုက္ခပေးတာသူတို့သူတို့ရဲ့ယုံကြည်မှုနော်သူတို့လုံးရပြည်သူလူထုကသူတို့ကိုယုံကြည်မှုတမတော်သားတွေပေါ်မှာချစ်ခင်တာနဲ့ခုနအမှုပညာရှင်တွေပေါ်မှာချစ်ခင်တာတိုင်းရှင်ကြီးလိုက်ဘာမှမဆိုင်တော့နော်ယုံကြည်အားထားမှုဒါဒီအားလုံးကျွန်တော်တို့လှုပ်ရှားကြတဲ့အတူတူတာနိုင်တယ်ဒါပေမဲ့အာနာဆိုတဲ့ကိစ္စတစ်ခုမှာတော့ကျွန်တော်တို့မရနော်ဒါလေးတစ်ခုပဲခြံတော့အာနာဆိုတဲ့ကိစ္စလေးတစ်ခုပဲခြံတော့ဒီဟာတစ်ခုအရယ်ဒါပေမဲ့ဒီလိုသွားလို့တော့မဖြစ်ဘူးကျွန်တော်တို့ပြန်ပြီးတော့စောစောကလေးကမြင်ကြတဲ့အားလုံးသဘောတူပြီးဒီမိုကရေစီဖက်ဒရယ်ဒါမှမဟုတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံကြီးကိုညီညွတ်ချုပ်เนาะမျိုးသားဒီမိုကရေစီဖွဲ့ချုပ်လာပြောတယ်မျိုးသားညီညွတ်ရေးအစိုးရကိုထူထောင်ပြီးတော့ဘယ်လိုသွားမလဲဆိုတာသွားနိုင်မှာဒူတိုင်းဒူတိုင်းအောင်နိုင်တဲ့ဘဝကိုကျွန်တော်တို့ရမယ်တတ်လို့လည်းအဲ့ဒီကြမှာအောင်နိုင်အခုချိန်မှာတော့ပြည်သူလူထုကြီးတရားလုံးကယုံကြည်မှုကင်းမဲ့နေတဲ့ကြောင့်ဒီကောင်လေးနဲ့စကားပြောရင်ကိုမရဘူးလို့ထင်နေတယ်။ထင်ကြတဲ့လူတွေအများကြီးရှိလာတယ်။ဒါပေမဲ့နော်ကျွန်တော်တို့ရန်ဖြစ်နေကြတာတဲ့တင်းနဲ့တင်းနဲ့ပြည့်နေကြတာလည်းဆိုင်စကားဝိုင်းကအလုံးတွေကောင်းတယ်လို့နော်ကျွန်တော်ထင်တယ်။အဲ့ဒါကတော့ဖြစ်တဲ့နာဖြစ်နိုင်တာလို့ပဲကျွန်တော်ထင်ပါတယ
်။ဒါကတော့မြမအရေးလေးလာတုံသက်နေသူဒေါက်တာတင်မောင်သန်းပဲဖြစ်ပါရရှင်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးပြောကြတဲ့အတွက်ဆရာတင်မောင်သန်းကိုကျေးဇူးအများကြီးတင်ပါရရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးပါကပ်ပေးတက်ပေးကြော်ပေးတိုင်ကြပါစေ
VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
စနေညသတင်းပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြရတာပါရှင်အခုတင်ပြချင်းချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်။မြမစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကိုတက်ရောက်မယ်လို့ထိုင်းနိုင်ငံသားရေးဌာနကဒီကနေ့ပြောပါရယ်။ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရတာနီဆန်ဂရက်ကသတင်းတောက်တွေစီပေးပို့တဲ့မက်ဆေ့ချ်ထဲမှာရေးထားတာပါ။ဒီကနေ့မြမနှစ်ဆန်တရက်နေ့မှာလဲစစ်အာဏာသိမ်းမှုကိုစန့်ကျင်နေကြတဲ့ကံကွယ်ပွဲတွေဟာမြို့ရွာတော်များများမှာဆက်ရှိနေပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကလည်းအကြမ်းဖက်ဖြိုခွဲလို့အသေးပြောက်ရှိတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။စစ်အာဏာသိမ်းကောင်စီကဒီကနေ့နှစ်ဆန်တရက်နေ့မှာအထွေထွေလူငယ်ချမ်းသာခွေနဲ့အကျဉ်းသား2,348ယောက်လွှတ်ပေးလိုက်ပါတယ်။အိန္ဒိယမှာဒီကနေ့ပိုးတွေသူအသစ်နှစ်သိန်းကျော်အဖြစ်3ရက်ဇက်တိုက်တက်လာနေချိန်မှာဝန်ကြီးချုပ်နရင်ဒရာမိုရီကလက်ရှိအဓိကဟိန္ဒူပွဲတော်ကြီးကိုအကြီးအကျယ်မလုပ်ဘဲအဖြစ်သာလုပ်ကြဖို့ဘာသာရေးကန့်ရှိုင်းသူတွေကိုအလေးနဲ့တောင်းဆိုခဲ့ပါတယ်။စနေည VOA စီစဉ်တွေကိုဒီမှာပဲရနာပါတော့မယ်ရှင်။ VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA သောတာရှင်များနဲ့တကားမြမပြည်သူပြည်သားအားလုံးယောဂပေးလက်နဲ့ပေးငတ်မှုခေါင်းပါပေးစတဲ့ကတ်သုံးပါကကင်ဝေးကြပါစေရှင်ဒီမှာခွန်ယူပါ
This program